ပြီးခဲ့တဲ့ရက်ပိုင်းရာဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုဥက္ကဋ္ဌပေါ့ဆရာကိုဒီဒုတိယဥက္ကဋ္ဌအဖြစ်ဖွဲ့လိုက်တဲ့ဒီစီမံကိန်းကဆိုရင်ရောအဓိကအဖြစ်ဘလို့အပိုင်းတွေကိုဒါဆောင်ရွက်သွားမယ်လို့များပြောနိုင်မလဲဆရာ
ပြည်သူ့အင်အားနဲ့ကျွန်တော်တို့ဆောင်ရွက်မယ်ဆိုတာကိုကျွန်တော်တို့ဒါစတင်လိုက်ချင်မယ်ဖြစ်ပါဝက်ဘ်ဆိုက်ထောင်မယ်အဲ့မှာလူတန်းကျင်တဲ့လူတွေကလူတန်းလို့ရမယ်ပစ္စည်းငွေလူတန်းလို့ရမှာပေါ့နော်အဲ့ဒီနေရာမှာဒုက္ခရောက်ရင်ကျန်တဲ့ပြည်ငယ်တိုင်းကဝိုင်းဝန်းကူညီကြရဲဒီနိုင်ငံမှာရှိတဲ့လူတွေအားလုံးဟာပူပေါင်းညှစ်စွာနဲ့ပြည်သူတွေကဆောင်ရွက်ကြရဲဆိုရဟာပါပဲအဲ့တော့တိုင်ပင်ခံဥဆောင်မျိုးတို့လုပ်ပြလိုက်တဲ့ခါကျတော့ဟိုအားလုံးအဆင်ပြေပြီးဆောင်ရွက်နိုင်တာပေါ့ဒီကိစ္စလေးကိုလေနောက်တစ်ခုကတော့တစ်ဖက်ကိုကြောင်းရှိသွားတယ်ဆိုတဲ့လူတွေကျန်တဲ့လက်ခံဖို့ကရှိရဲဆိုတော့ကျွန်တော်ကပြန်လည်နေရချတာကြီးပါတခါတည်းတွဲမှာလေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ကျွန်တော်တို့ဘက်ကဖွဲ့သွားပြီးညှိသွားပြီးတော့တက်ဆန်တာဝန်ရှိတဲ့ဖွဲ့သွားပြီးတော့ဆွေးနွေးပြီးသူတို့ဘက်ကဖွဲ့လာမယ်လာပြီးလို့ရှိရင်ညှိနိုင်မယ်ညှိနိုင်ပြီးလို့ရှိရင်နိုင်ငံသဘောတူညီချက်ထွက်လာမယ်ထွက်လာပြီးလို့ရှိရင်အဲ့မှာနှစ်ဖက်ပါဝင်တဲ့ကိုကော်မတီတရက်ကိုဖွဲ့စည်းမယ်ဖွဲ့စည်းပြီးရင်ဆက်လက်ပြီးတော့လုံမလုံငန်းစီအသေးစိတ်ကိုဆွေးနွေးမယ်အဲ့ဒါနည်းနည်းအများကြီးတော့အချိန်မီဝါပါဦးမြန်မြန်စတိုက်လောက်သွားမှာပါပဲလောက်သွားပြီးတဲ့အဲ့ဒါကြီးအားလုံးပြီးပြီဆိုရင်ဒီပြန်လေလက်ခံတဲ့ဟာစမှာပေါ့နော်အဲ့ရပါပဲအဲ့ဒါနံပါတ်၁လုပ်ငန်းပေါ့လူတိုင်းဆန်ထောင်မှုနဲ့ပြန်လေလက်ခံတဲ့ဟာနောက်တစ်ခုကတော့နေရာချရာကြီးပေါ့နေရာချရာကြီးကတော့ခုနကကျွန်တော်ပြောလို့ကျွန်တော်တို့ကစဉ်းစားလုပ်မှာ township plan လို့ village plan လို့လုပ်မယ်ပေါ့နော်ခုလက်တလောကျွန်တော်ကဘာနဲ့စလဲဆိုတော့လက်တလောပဲနေရာမရှိလို့လိုက်ကပ်နေရတဲ့တိုင်းလာကြီးလည်းရှိတယ်အဲ့တက်ကိုကျွန်တော်တို့အများဆုံးဆောက်လုပ်ရည်တွေကိုပြန်စမယ်ဒါ pilot နေနဲ့
နိုင်ငံတော်တိုင်းမင်္ဂန်ပုဂ္ဂိုလ်ကလည်းပြောထားတာရှိရဲ့ဒီတစ်ဖက်နိုင်ငံကိုရောက်သွားတဲ့သူတွေကိုပေါ့နော်ဒါဟိုပြည်တွင်းကရောက်သွားတဲ့ဆိုရင်ဒါ1993ခုနှစ်ပေါ့နော်နှစ်နိုင်ငံသဘောတူညီချက်အရာပြန်လည်စီစစ်ပြီးလက်ခံမယ်ဆိုတာမျိုးပြောထားတဲ့အပေါ်မှာပေါ့နော်ဟိုရခိုင်တိုင်းသားတွေဆိုလည်းဟိုအရင်တော့ကလက်ခံနေဆိုရင်ဒါရွာနာမည်မေးတယ်ရွာတကြီးနာမည်မေးတယ်ဒီလိုလက်ခံတာတွေရှိခဲ့တဲ့အတွက်ပေါ့နော်မလို့လားအဲ့တဲ့ဒါပြဿနာကြီးဖြစ်မယ်ဆိုတာမျိုးလေသူတို့ဘက်ကစိုးရင်ချက်တွေရှိနေရဆိုတာမျိုးလေပြောတယ်ဆရာရဲ့ဒီစိုးရင်ချက်တွေနဲ့ပတ်သက်ပြီးတော့ဆရာတို့ရောဘာတွေများပြောနိုင်မယ်အနေထားရှိမလဲလို့ပါ
90နဲ့ 93ပေါ့အဲ့ဒီဟာရဲ့သဘောတူညီချက်နဲ့တွားတယ်ဒါပေမဲ့အဲ့ဒီဟာနဲ့တွားတဲ့ဆိုရင်ဘင်္ဂလားဒေ့ရှ်ကလည်း proposal တင်ထားတယ်ပေါ့ proposal တင်ထားတယ်ဟိုဒီလိုမျိုးညှိနှိုင်းဆောင်ရွက်ရမယ်အချက်တွေပေါ့နော်ဆိုတော့ဒီဘက်ကလည်းပြန်ပြီးတော့ညှိနှိုင်းဆောင်ရွက်မယ်အဲ့ဒီရဲ့အဖြေထွက်လာမှအဲ့ဒီအနှူးစိတ်ကတည်ပါခင်ဗျာအခုတော့ကျွန်တော်တို့လည်းမပြောတတ်သေးဘူးအဲ့ဒီဟာကိုလေးစွန့်မဲ့ချက်မချရသေးတော့မပြောတတ်သေးဘူးပြန်လည်လက်ခံနေနေမှာလည်းစနစ်တကျစီစစ်မှာမလို့ဟိုရခိုင်တိုင်းသားများလည်းစိုးရိမ်နေဆိုတာမှန်ပါတယ်သူတို့ဘက်ကရှင်ဒီဘာပဲဖြစ်ဖြစ်သူတို့စဉ်းစားနေဆိုတာလည်းမှန်ပါတယ်အဲ့တော့ကျွန်တော်တို့ဒီဆောင်ရွက်တဲ့နေရာမှာလည်းစနစ်တကျစီစစ်ဆောင်ရွက်မှာဖြစ်ပါတယ
်။ရွာတွေမီးလောင်သွားတာကြတော့တော်တော်များများရှိရောလေ။ဘယ်နေရွာလောက်ကိုအခုစပြီးတော့နေအိမ်တွေပြန်ဆောက်
နေတယ်။အခုကနေရွာလေ။အခုကပိုင်လော့တွေကျွန်တော်စမယ်။ကျန်တာကတော့ဟိုနေဆက်ကြီးရဝန်ကြီးဌာနကလည်းသူ့ရဲ့စီမံချက်ထဲမှာတိုင်းသားကြီးရွာတွေကိုစပြီးတော့ဆောက်နေတာတွေဖြစ်နေပြီလေ။အဲ့ဒါနောက်ပြီးတော့မှကျွန်တော်ကဒီပြန်လည်လက်ခံရေးတို့ဘာတို့ကိုညှိနှိုင်းဆောင်ရွက်ပြီးတဲ့အခါနှစ်ဖက်နိုင်ငံညှိနှိုင်းဆောင်ရွက်ပြီးရင်ဒါလည်းစမယ်လေ။အကုန်လုံးတပြိုင်တည်းစတိုင်းလုပ်နေမှာ
။ဟုတ်ကဲ့ပါဆရာ။ဆရာအချိန်ပေးပြီးဖြည့်ပြကျေးဇူးများကြီးတင်ပါတယ်ဆရာ။
ဟုတ်ကဲ့ခင်ဗျာ။ဟုတ်ကဲ့